路径的设定，今生这把子，都灭大双个把乱。
ဒီနေ့ဝက်တနာတရားတော်များကဘာတလွားမှာပြန်ပွားနေပြီဖြစ်ပါတယ်။ဆရာမျိုးစုံဤစနစ်မျိုးစုံနဲ့ဘဝကိုဝက်တနာတရားတော်တွေနဲ့မိတ်ဆက်ပေးနေပါတယ်။ဝက်တနာနဲ့အလံဝေးတဲ့သူတွေအခုလိုဝက်တနာနဲ့နှီးခွင့်ရတဲ့အခါသူတို့ဘဝတွေငြိမ်းချမ်းမှုပျော်ရွှင်မှုတွေကိုပိုင်ဆိုင်ခွင့်ရပြီးဘဝတွေဟာရခင်ကားတဲ့ပုံမူရေးတည်ငြိမ်လာကြပါတယ်။တူးတက်တဲ့တိုင်းပြည်တွေမှာဘဝကိုရည်တည်နေကြတဲ့မိသားစုဝင်တွေဟာနေ့စဉ်နဲ့အမျှအလုံများကြလို့သူတို့အတွက်ဝက်တနာတရားတော်ဟာဗုဒ္ဓပြီးတဲ့အကောင်းဆုံးတရားကြီးအမြတ်ဆေးပင်ဖြစ်ပါတယ်။တရားဂုံတော်6ပါးမှာအခုအားထုတ်ရင်အခုပင်ငြိမ်းချမ်းပျော်ရွှင်မှုတွေပေးစွမ်းနေအခါမလင့်စီပဲလက်ရှိဖြစ်တဲ့ပိဿုပန်ကာလမှာအကျိုးပေးမယ်။လာလှည့်ရှုလဲလို့အာမခံချက်တွေပေးနေတဲ့ဝက်တနာတရားတော်များဖြစ်ပါတယ်။ယင်တဲ့နှလုံးသားထဲမှာဝက်တနာအမြဲရှိနေသူကိုထိုးသူဆောင်သောတရားတွေကပြန်လည်စောင့်ရှောက်မှာအမှန်ပါပဲ။တရားချစ်ခင်သူတော်စင်တွေကိုအမြဲတမ်းပင်ကောင်းကျိုးအဖျားပြားကိုပေးစွမ်းလို့ရှိပါတယ်။လူမျိုးမရေဘာသာမရေနိုင်ငံမရေဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်သူပဲဖြစ်စီအားထုတ်ခွင့်ရှိတဲ့တရားတော်များဖြစ်ပါတယ်။ဆရာကြီးဦးကိုရင်ကတရားစခန်းကိုကဘာအနှံ့မှာမြင်တွေ့နိုင်ပါတယ်။ရဲ့အနေငယ်တမာရီကိုစတင်ထူထောင်ပြီးဝိပဿနာကိုဆက်လက်ရှုမှတ်ပွားများတဲ့လေဒီဆရာတော်ဖရာကြီးရဲ့ဝိပဿနာရှုနည်းပင်ဖြစ်ပါတယ်။ဆရာတော်ဖရာရဲ့တပည့်ကြီးများဖြစ်တဲ့နာဂန်ဆရာသက်ပြီးတော့ဆရာကြီးဥပခင်တို့မှတဆင့်ဆရာကြီးဦးကိုရင်ကပေါက်ဖွားလာခဲ့ပါတယ်ဝိဝတ္တနာတရားစခန်းဌာနများနဲ့တင် जा ပေးတဲ့ဆရာတွေမြောက်များစွာပေါ်ထွက်လာပြီးတင် जा ပေးနေတာလဲဒီဥပဝတ္တနာဆရာကောင်းများရဲ့ကျေးဇူးများပင်ဖြစ်ပါတယ်နီးမှန်လမ်းမှန်နဲ့တင် जा ပေးနေတာဖြစ်လို့ဝိဝတ္တနာပွားများကျင်းသူများအတွက်အကောင်းဆုံးအခွင့်အလမ်းတစ်ခုပင်ဖြစ်ပါတယ်တတိကိုအဓိကထားပြီးတရားမှတ်တဲ့ဝိဝတ္တနာရှုနည်းတွေလည်းရှိပါတယ်ကလေးလူကြီးအလွယ်တကူရှုမှတ်နိုင်တဲ့ပေါင်းပိန်မှန်နီးဟာတတိကိုအခြေခံပါတယ်အထူးသဖြင့်တတိပဋ္ဌံသုတ်တန်ကိုအခြေခံထားတာဖြစ်ပါတယ်မာဇီဆရာတော်ဘုရားကြီးကဝိဝတနာရှုနီးမူသေးစီလင်္ကာနဲ့အခြေပြုဝိဝတနာကိုသင်ကြားပေးပါတယ်ကလေးလူကြီးအလွယ်တကူရှုမှတ်ပွားများလို့အဆင်ပြေအောင်ဝိဝတနာတရားကိုစတင်မှတ်ခိုင်းတာဖြစ်ပါတယ်တတိသမารိပညာအဆက်ဆက်တိုးတက်လာအောင်သင်ပြသွားတဲ့ထိရောက်စွာသင်ကြားပေးတဲ့ဤစနစ်တစ်ခုလို့ပြောနိုင်ပါတယ်မြမဆရာတော်တန်ဃာတော်များရဲ့ကျေးဇူးကြောင့်ကဘာရရမှာပြန်ပွားနေတဲ့ဝိဝတ္တနာရှုနည်းပင်ဖြစ်ပါတယ်။ပြိဿသမုပ္ပတ်ကိုအဓိကအခြေခံထားပြီးတရားပြတဲ့ဝိဝတ္တနာနည်းစနစ်တွေလည်းကဘာမှာပြန့်နှံ့နေပြီဖြစ်ပါတယ်။မုဂုတ်ဆရာတော်ဘုရားကြီးကစတင်ခဲ့တာဖြစ်ပါတယ်။နာဂတရားနာဉာဏ်ခန္ဓာရောက်ဆိုတာဆရာတော်ဘုရားကြီးအသုံးပြုခဲ့တဲ့အထူးရောက်ဆုံးနည်းစနစ်တစ်ခုပင်ဖြစ်ပါတယ်။ဒီနည်းစနစ်တွေကိုအခြေခံထားပြီးဝတ္တနာတင်ပြနေတဲ့မုဂုတ်နိဗ္ဗာန်ဆရာတော်တန်ဃာတော်တွေကဘာအနှံ့စုနှစ်စဉ်ကြွားရောက်ပြီးတရားပြနေကြတာတွေ့မြင်နိုင်ပါတယ်။မတိတာတွေကိုမေးမြန်းဆွေးနွေးခြင်းရှိသလိုယောဂီများရဲ့ကိုတေဝတ္တနာအထွေကြုံတွေကိုလည်းထပ်မံဆွေးနွေးနိုင်ပါတယ်။ဝတ္တနာစိတ်ဝင်စားသူများအတွက်ဝမ်းမြောက်ဖွယ်ပင်ဖြစ်ပါတယ်။တိရိလင်္ကာထိုင်းဗီယက်နမ်ဂျပန်တရုတ်တိဘက်လူမျိုးဝတ္တနာတရားပြတဲ့ဆရာတွေနဲ့လည်းဆုံးဖြစ်ပါတယ်။မဟာယာနနီးစနစ်မဟုတ်ဘူးဆိုရင်ဆရာတွေအတော်များများဟာမြမဆရာတော်များဟောကြားတဲ့တုတ်တန်အဘိဓမ္မာကိုအခြေခံထားတဲ့ဝိဝတ္တနာနီးစနစ်တွေကိုတလေးတစားဟောကြားပြသနေတာကိုမြင်တွေ့နိုင်ပါတယ်။ဒီဆရာတွေဟာမြမနိုင်ငံမှာရှိတဲ့ဝိဝတ္တနာတရားစခန်းတွေမှာနှစ်ရှည်လများတရားထိုင်ခဲ့နိနာနေတရယူခဲ့ဘူးတဲ့ယောဂီများဖြစ်ခဲ့ဘူးပါတယ်။ဥပမာတောင်ပိုင်းကယ်လီဖိုးနီးယားရေဘာဆိုင်မှာရှိတဲ့တက်ကြမူနီဗီယန်နန်တရားရိပ်သာကြီးကိုဥဆောင်နေတဲ့ဗီယက်နမ်ဆရာတော်ဥခိဘပင်ညောဆိုရင်မာစီဆရာတော်ဖျားကြီးရဲ့အနီးနေတဲ့ဘက်ဖြစ်ခဲ့မှုပါလေ။ထိုင်းကလာတဲ့ဥပဒနာဆရာတော်ရန်တော်တွေဆိုရင်မာစီဆရာတော်ရွှေတောင်ကုန်းဆရာတော်နဲ့ချမ်းမြေရိပ်သာဆရာတော်တို့ရဲ့တပည့်များဖြစ်ခဲ့ပါလေ။သူတို့နီးစနစ်တွေကသူတို့ဆရာဘယ်သူလဲဆိုတာပြောပြနေပါလေ။2016ခုနှစ်မှာအသက်ရောက်လာတဲ့မြမပြည်ကဥပဒနာနီးပြတဲ့ယဟန်နဲ့တီလရှင်အချို့ကိုတွေ့ရပါလေ။သူတို့ဟောပြောတင်ပြမှုတွေကိုနားထောင်ဖြစ်ပါတယ်သူတို့ဟောပြောပုံကအထူးဆန်းဖြစ်စီပါတယ်ဖះဟောကြားတဲ့ဗုဒ္ဓတရားတော်များဖြစ်တဲ့တုတ်တန်ပြီးဒီမှာဒေသနာတော်လာတရားတော်တွေမပါပဲဟောကြားနေတာတွေအဆန်းအဖြစ်မြင်တွေ့ရပါတယ်လွတ်လွတ်လပ်လပ်ကိုယ်ပိုင်အတွေးခေါ်နဲ့ဟောတယ်လို့ပြောပါတယ်တရားဝမ်းစာမပြည့်ပဲတရားပြစရာဖြစ်လာတော့ဟောတဲ့တရားကတောင်စင်ရေမရဖြစ်ပြီးဥတည့်ကျက်မဲ့နေပါတယ်တရားနာတရားထိုင်တဲ့ယောဂီတချို့ကိုအင်တာဗျူးကြည့်တဲ့အခါသူတို့ဟောနေတာတွေကိုနားမလည်လို့ ညံမမီဘူးဆိုတဲ့အဖြေကိုပဲယဉ်ကျေးစွာနဲ့ကန့်ကွက်နေကြောင်းတွေ့ရပါတယ်။ကျန်းကန်ပီဇာအလွတ်ခွာကြိုက်ရာထင်တိုင်းကျင့်လက်တန့်ဆိုတဲ့ရှေးလင်ကဆုံးမစားအတိုင်းဝတ္တနာနီးကိုတော့ယူကြပါတရားထိုင်ကြပါသို့တော့စာပေကျန်းကန်ဗုဒ္ဓစကားလမ်းစဉ်ကိုမလိုက်ဖဲကိုကြိုက်တယ်လို့ဟောပြောနေကြတဲ့ဆရာတွေကိုတော့သတိပြုရှောင်ကျဉ်သင့်ပါလေ။ဖះမကြိုက်အမှားလိုက်ဆရာမိုက်နဲ့လွဲစီစောဆုံးမစကားလည်းအရှိဖြစ်လို့လမ်းမပြတဲ့ဆရာတွေနဲ့လွဲချော်ပြီးလမ်းမှန်ပြပေးတဲ့ဆရာသမားကောင်းတွေနဲ့ဆုံပြစ်ဖို့တော်တော်ရည်ကြည်ပါတယ်။တရားမှန်တွေ့ရတရားဓုတွေရကြပါစေငြိမ်းချမ်းပါစေလို့ဆန္ဒပြုလိုက်ပါတယ်။ဓမ္မပေါင်းသူတော်ကောင်းသူဆင်းရဲကင်းပြောက်ချမ်းသာရောက်ရည်ကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေ။လူချင်းနှိတ်ဆက်ချင်းကင်းရှင်းကြပါစေ။ဒုမြတ်တာစွမ်းကပါလွန်ငြိမ်းချမ်းကြပါစေ။